မြောက်ကိုရီးယားနိုင်ငံအရှေ့ပိုင်းပင်လယ်ဘက်ကိုပယ်ထိန်ထက်မစ္စိုင်းဒုံးတစ်ခုမြောက်ကိုရီးယားနိုင်ငံကဒီကနေ့ပစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌကပြောကြားပါတယ်။ဘာမစ္စိုင်းဒုံးအမျိုးအစားလဲဘလောက်အကွာအဝေးထိရောက်သလဲဆိုတာကိုတော့လောလောဆယ်အတိအကျမပြောသေးပါဘူး။ပယ်ထိန်ထက်ဒုံးဖြစ်ပုံရတဲ့ဒုံးကြီးတစ်ခုမြောက်ကိုရီးယားကပစ်လွှတ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကလည်းဒီကနေ့ပြောကြားပါတယ်
။北朝鮮は本日17時21分頃北朝鮮西岸から
ဂျပန်စံတော်ချိန်ညနေ 9:00 ခွဲလောက်မှာပယ်ထိန်တက်ဒုံးအနည်းဆုံးတစ်ခုကိုမြောက်ကိုရီးယားအနောက်ဘက်ကမ်းခြမ်းကနေပြီးတော့အရှေ့ဘက်ကိုဥတီပစ်ခတ်ခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးတိုရှီရိုအီနိုကပြောကြားခဲ့တာပါဒုံးချီသွားရလမ်းကြောင်းအရဂျပန်အထူးစီးပွားရေးဆောင်ရေးပိုင်နယ်ဖြစ်တဲ့ဟော့ကိုက်ဒိုနယ်ရဲကအိုရှီမာကျွန်းအနောက်ပိုင်းကိုဥတီသွားနေတယ်လို့ခန့်မှန်းကြောင်းလဲဝန်ကြီးကအဲ့ဒီချိန်တုန်းကပြောပါတယ်တောင်ကိုရီးယားနဲ့အမေရိကန်စစ်တပ်တို့နှစ်ဆင်လုံနေကြပူးတွဲစစ်ရေးလေ့ကျင့်မှုအတွက်ပြင်ဆင်နေချိန်မှာဘယ်ရုံးကမှနဲ့မတူတဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်မယ်လို့မြောက်ကိုရီးယားကချိန်ချောက်ခဲ့ပြီးတဲ့နောက်မှာပဲအခုလိုဒုံးကျည်ပြစ်လွတ်ခဲ့တာပါမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေတုံးလာခဲ့ရဲ့ဘလို့တုံ့ပြန်မလဲဆိုတာတောင်ကိုရီးယားနဲ့အမေရိကန်စစ်တပ်ကြားမှာတရက်ကြာဆွေးနွေးလေ့ကျင့်မှုကိုဝါရှင်တန်မြို့တော်မှာရှေ့သတင်းပတ်ထဲမှာစတင်မှာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်ရပိုပြီးတော့ကြီးမားလာနေတာနဲ့အတူအမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေပူးတွဲပြီးတော့အရင်နှစ်တွေကထက်ပိုကြီးကျယ်တဲ့စည်ရေးလေ့ကျင့်မှုတွေကိုလုပ်မယ်လို့တောင်ကိုရီးယားအမျိုးသားကာကွယ်ရေးမူဝါဒဆိုင်ရာဒုဝန်ကြီးကပြောကြားထားပါတယ်မလလေကစတင်ပြီး၁၇ရက်ကြာပြုလုပ်မဲ့စစ်ရေးလေ့ကျင့်မှုတွေအတွင်းမှာမြောက်ကိုရီးယားရဲ့နျူကလ িয়ার ရန်နဲ့ရုရှားနဲ့ယူကရိန်းစစ်ပွဲအခြေအနေတွေကိုထင်ဟတုံ့ပြန်မဲ့လေ့ကျင့်မှုတွေလည်းပါမယ်လို့ပြောကြားထားပါတယ်ရှင်